တဘာဝဘေးရန်တွေကြာရောက်နေတဲ့ဒေသတွေကပြည်သူတွေဟာပြန်လည်ထူထောင်ရေးအတွက်စိုးရိမ်နေတာကြောင့်ရွေးကောက်ပွဲကိုစိတ်ဝင်စားမှုအားနည်းနေတာတွေတွေ့ရတယ်လို့ရွေးကောက်ပွဲဆိုင်ရာပညာပေးလှုပ်ဆောင်နေတဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ရေကြီးရေလျှမ်းတာတွေမြေပြိုတာတွေကြောင့်တဘာဝဘေးရန်တွေကြာရောက်တဲ့ဒေသတွေလို့အစိုးရကကြေညာထားတဲ့ချင်းပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးတွေကပြည်သူလူထုတွေဟာအခုချိန်မှာဆိုရင်သူတို့ဘဝပြန်လည်ထူထောင်ရေးအတွက်စိုးရိမ်နေကြပါတယ်။ဒါကြောင့်ရေဘေးသင့်ပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမဲပေးဖို့စိတ်ဝင်စားမှုအားနည်းနေတာလို့ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာရွေးကောက်ပွဲဆိုင်ရာပညာပေးလုပ်နေတဲ့ Horn Bay Organization ကကိုချမ်းလန်ကပြောပါတယ
်။ဒီလိုရစိတ်ဝင်စားမှုအင်္ဂလန်မှာနေတယ်ဆိုတာဒီသူတို့ရဲ့စိတ်ကြီးကသူရဲ့အိမ်နေကြတယ်နဲ့သူတို့ဆုံးဆုံးလို့ဆက်ဆက်လို့ပဲသူတို့ရဲ့အာရုံကြီးရောက်လာတော့အိမ်သာနည်းနည်းအားနဲ့ပတ်မှုလာပေးရတယ်ဒီသူတွေကမဲပေးမယ်ဆိုတော့သူပဲတော်အဓိကအခြေခံချက်ကဖြစ်တဲ့မဲစင်းကသူတို့နာမည်ပါဖို့ရန်အတွက်နဲ့လို့တဲ့ဒီလိုဒီလိုမဲပေးရမယ်ဘယ်ဟာအဓိကအခြေခံချက်တဲ့အရာတွေဆိုတော့သူတို့မသိဘူးအဲ့ပိုင်းကအားနဲ့ဆက်တယ်
အဲ့ဒီလိုပဲမကွေးတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်ကရေဘေးတင်ပြည်သူတွေကလည်းရွေးကောက်ပွဲကိုစိတ်ဝင်စားမှုအားနည်းနေပါတယ်ရေဘေးကြောင့်စားဝတ်နေရခက်ခဲဖြစ်နေတဲ့အတွက်မဲပေးဖို့စိတ်ဝင်စားအောင်တိုက်တွန်းပေးနေရတယ်လို့ရခိုင်ပြည်နယ်နဲ့မကွေးတိုင်းဒေသကြီးမှာရွေးကောက်ပွဲဆိုင်ရာပညာပေးနေတဲ့ Scholar Institute ကမဖြိုးဤသွဲကပြောပါတယ်
ကိုယ်ကရေးကြည့်ထားတဲ့အချိန်ဆိုတော့သူတို့ကတော့နည်းနည်းတော့သူတို့မှလည်းစာဝတ်နေရတယ်လေဒါအဆက်ပြေးရှိနေတဲ့အချိန်ပဲသင်လဲတော့လာတော့လာကြပါလေဒါပေမဲ့သူတို့မှလည်းစိတ်မကောင်းစရာတွေနဲ့တွေ့နေတဲ့အချိန်ဆိုတော့နော်ပုံမှန်အချိန်တွေတော့မဟုတ်ဘူးပေါ့ပြောလိုက်လေပြောနဲ့ပြောရတယ်မတူလေတစ်မျိုးနေနဲ့တစ်မျိုးနေဆိုတော့တချို့မျိုးနေတွေကကြတော့ဒီရခိုင်ပြည်မှာဆိုရင်ဒီရေပေးဒေသနဲ့ဖြီးတဲ့နေတွေဟွာတွေဆိုရင်တော့သူပုံမှန်မှာပဲတန်းချီညာရေးမျိုးတွေကကြတော့နည်းနည်းပြောရတာတော့ကျွန်တော်အနေနဲ့တိုက်တွန်းပေးရတာတော့ရှိရပါပေါ့
အဲ့ဒီဒေတာကပြည်သူတွေပိုင်ဆိုင်ကြတဲ့အိမ်တွေလေယာမြေတွေပျက်စီးဆုံးရှုံးတာကြောင့်နောင်အသက်မွေးဝမ်းကြောင်းလုပ်ငန်းအတွက်စိတ်ပူနေကြတာဖြစ်ပါတယ်။ပြီးတော့အိမ်တော်စုစင်းတွေမှတ်ပုံတင်ကပ်ပြားတွေစတဲ့ဆာရွက်စာရန်တွေကလည်းရေကြီးနစ်မြုပ်တဲ့အထဲပါသွားကြပါတယ်။အိမ်တော်စုစင်းတွေမှတ်ပုံတင်ကပ်ပြားတွေပျောက်ဆုံးတဲ့အတွက်မဲပေးခွင့်မဆုံးရှုံးစေဖို့မဲဆန္ဒရှင်တပ်သေးကံလက်မှတ်တွေကိုရွေးကောက်ပွဲကျင်းပမဲ့ရက်မတိုင်ခင်တပတ်အလိုမှာထုတ်ပေးမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။ရေကြီးရေရှမ်းမှုကြီးကြီးမားမားရင်ဆိုင်လိုက်ရတဲ့မကွေးတိုင်းဒေသကြီးပွင့်ဖြူမြို့မှာဆိုရင်လေပြန်လည်ထူထောင်ရေးတွေရေကောင်းရေတန်းရရှိဖို့အတွက်တွေကိုကိုထူကိုထလုပ်နေရပါတယ်။ဒါကြောင့်ရွေးကောက်ပွဲကိုစိတ်ဝင်စားနိုင်သေးဘူးလို့လည်းပွင့်ဖြူမြို့နယ်ရေဘေးတင်ပြည်သူတွေကပြောပါတယ်။ပွင့်ဖြူမြို့နယ်ကဒေသခံဦးစိုးနိုင်ကရွေးကောက်ပွဲကော်မရှင်တွေပါတီတွေဘက်ကလည်းရွေးကောက်ပွဲအတွက်လှုပ်ရှားမှုမရှိသလိုလူထုတွေကလည်းစိတ်ဝင်စားမှုမရှိဘူးလို့ပြောပါတယ်။
ဒီနေ့ကိစ္စနဲ့ပတ်သက်ပြီးအပြန်လဲထူထောင်ရေးကိစ္စရယ်အဲ့ဒါလေးပဲလုံနေတော့ဆိုတော့အဲ့ဒီပဲလုံနေကြတော့ဟိုအာရုံရှိနေတာပေါ့ဘူတူကူထလည်းလုံနေကြတယ်အဲ့ဒီရေရင်းတန်ဆင်းတဲ့ကိစ္စလေးတို့ဒီပြင်းကိစ္စလေးပဲလုံနေရေကောက်ပွဲနဲ့ပတ်သက်တာမဲနဲ့ပတ်သက်တာတော့ဝဆိုးရတဲ့ဘက်ကကော်မရှင်ဘက်ကလည်းဘာမှလှုံ့ဆော်မှုမရှိဘူးလို့နောက်ပြီးတော့ဒီပါတီတွေအဖွဲ့အစည်းတွေအနေနဲ့လည်းဘာမှလှုံ့ဆော်မှုအချိန်မှမရှိသေးပါဘူးအဲ့တော့လူလူနဲ့ငြိမ်းနေတဲ့သဘောမှဖြစ်နေတာပေါ့
အရင်တုန်းကလည်းပြည်သူတွေအများစုကရွေးကောက်ပွဲဆိုတာကိုနိုင်ငံရေးကိစ္စတစ်ခုလို့သာသတ်မှတ်ပြီးမဲပေးဖို့အတွက်ကိုစိတ်ဝင်စားမှုနှဲကြပါတယ်။ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေရဲ့အသိပညာပေးရေးလုပ်ငန်းတွေဟာလည်းရက်ရွာကျေးလက်တွေအထိမရောက်ဘူးလို့လည်းပြောကြပါတယ်။ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်လအတွင်းမှာတဘာဝဘေးအန္တရာယ်ကြောင့်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရတဲ့လူဦးရေကတသန်း2,000ကျော်လောက်ရှိနေပါတယ်။ဒါကြောင့်ရေဘေးတင့်ပြည်သူတွေကိုတာဝန်ရှိသူတွေအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ရင်းတစ်ဖက်မှာလည်းရွေးကောက်ပွဲဆိုင်ရာအသိပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်သွားတဲ့လို့လည်းလူမှုအဖွဲ့အစည်းတွေကပြောကြပါဗျာရှင်။